Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ23ရက်စနေနေ့မနက်ဖြန် VOA အစီအစဉ်တွေစတင်နေပါပြီ။ line meter 2432နဲ့40တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တော့အောင်ပါဒီမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပြေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအခွန်စနစ်တစ်ကိုဒီတောက်ကြနေမှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီ။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြောက်ကိုရီးယားနိုင်ငံအပေါ်ကိုပိတ်ဆို့တန်ခတ်မှုအသစ်ထပ်မံချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကြေညာပေးသွားမှာပါ။မက်ခွာညိုကြီး
။အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကစစ်ဖက်အရာရှိတအူးကိုရခိုင်မြောက်ပိုင်းကပြည်ပခါတွေမှာလူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပိတ်ဆို့တန်ခတ်လိုက်တာဟာဘယ်အခြေအနေထိတက်ရောက်မှုရှိနိုင်ပါသလဲ။
I can't comment on the question of the international court and that sort of thing because I just don't know enough about the legal aspects.
နိုင်ငံတကာရာဇဝတ်ခုံရုံးထိရောက်နိုင်မလားဆိုတာကိုပါမောက်ခဒေးဗစ်စတိုက်ဘတ်ရဲ့တုံ့တက်ချက်နဲ့အတူနားဆင်ရမှာပါ။တနင်္သာရီကြာနဲ့မှမဲဆွယ်အပြုံတယောစာရေးသားဖော်ပြတာကြောင့်တာဝန်ခံအယ်ဒီတာကိုသတင်းမီဒီယာဥပဒေပုံမှန်နဲ့တရားစွဲထားပါတယ်။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်မှာလုပ်ငန်းရှင်တွေကိုအခွန်လျှော့ပေးလိုက်တဲ့ဥပဒေကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်တယ်လဲဆိုတာပြောပြပေးသွားဖို့ရှိပါရဲ့ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့သမ္မတတည်ထောင်ကာလပထမနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်တဲ့အခွန်စနစ်ပြောင်းလဲတဲ့ဥပဒေကိုတောက်ကြနေကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒေါ်လာ 1.5 ထရီလီယံရှော့ကောက်မဲ့ဒီဥပဒေကိုအားလိုက်ရဲ့အတွက်ဖလော်ရီဒါပြည်နယ်ကိုမတော်ရောက်ခင်မှာပဲဝါရှင်တန်မှာသမ္မတကလက်မှတ်ရေးထိုးလိုက်တာပါခရစ်စမတ်မတိုင်ခင်မှာဒီအခွန်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခြင်းနေခဲ့တာလို့လည်းသူကပြောပါတယ်သူ့ကိုဂတိမတီးတဲ့လူလို့ပြောမှမျိုးကိုမလိုလားပဲအခုတော့ဂတိအတိုင်းလုပ်ခဲ့ပြီလို့သတင်းတော်တွေကိုပြောခဲ့ပါတယ်ဒီမိုကရက်လွှတ်တော်အမတ်တွေကတော့ဒီအခွန်စနစ်သစ်ဟာချမ်းသာတဲ့လူရန်းစားတွေအတွက်သာအကျိုးရှိမှာဖြစ်ပြီးတော့တာမန်လူလူအတွက်တော့တိတ်ထူးခြားမှာမဟုတ်ဘူးလို့ပြစ်တင်ဝေဖန်တဲ့အပေါ်ထရမ့်က Twitter ကနေတုံ့ပြန်ခဲ့ပါတယ်အမေရိကန်65ရာခိုင်နှုန်းဟာအခွန်လျှော့ပေးရမှာဖြစ်ပြီးအစိုးဆုံးအခြေအနေကတော့အရင်ကအတိုင်းပေးရမှာပါဒါပေမဲ့လည်းဒီမိုကရက်တစ်ကတော့အခွန်တိုးကောက်ချင်ကြတယ်ဆိုပြီးထရမ့်ကဝေဖန်ရေးသားခဲ့တာပါဒါအပြင်အားလိုက်ရတဲ့နှစ်သစ်ကူကာလအတွက်အစိုးရလဲပတ်နိုင်မဲ့အသုံးစရိတ်ဒီငွေခွင့်ပြုတဲ့ဥပဒေကိုလည်းသမရကလက်မှတ်ရေးထိုးခဲ့ပါတယ်ရက်30အသုံးစရိတ်အတွက်ဗဏ္ဍာငွေသုံးဆွဲခွင့်ပြုလိုက်တာကြောင့်ဇန်နဝါရီလကုန်ပိုင်းထိအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မှာပါထရမ့်အစိုးရဟာ1989ခုနှစ်တွင်ကတည်းကသုံးဆွဲလာခဲ့တဲ့အခွန်စနစ်ကိုပြောင်းလဲခဲ့တဲ့အတွက်ကော်ပိုရေးရှင်းကြီးတွေအနေနဲ့35ရာခိုင်နှုန်းကနေ27ရာခိုင်နှုန်းအထိအခွန်လျှော့ချသွားမှာဖြစ်ပြီးလူအများစုအတွက်လည်းနှစ်အတော်ကြာအခွန်လျှော့ပေးဆောင်ရမှာပါဒါပေမဲ့လည်းဒီမိုကရက်တစ်ကတော့အခွန်စနစ်သစ်ဟာချမ်းသာတဲ့လုပ်ငန်းရှင်ကြီးတွေကိုသာအကျိုးဖြစ်ထွန်းစေမှာဖြစ်ပြီးတော့နိုင်ငံအနေနဲ့လက်ရှိတင်ချိနေတဲ့အကျွေး20ထရီလီယံမှာ10နှစ်အတွင်းနောက်ထပ် 1.5 ထရီလီယံလောက်ထပ်တိုးသွားမှာဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်ထားပါတယ်ခင်ဗျာ
ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်နေတတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာကိုမကျေနပ်တဲ့ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေပြီးတော့တောက်ကြနေကတော့ဂါဇာမှာအစ္စရေးတပ်တွေနဲ့ဖြစ်ပွားတဲ့အဓိကရုံးတွေအတွင်းပါလက်စတိုင်းသား2ဦးသေဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့အဆိုပြုချက်ကိုအတည်ပြုပေးခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပွားနေတာပါအစ္စရေးနဲ့နယ်စပ်တစ်ချောင်းမှာအဓိကရုံးတွေဖြစ်ပွားခဲ့တာဖြစ်ပြီးမိလောင်မှုကြောင့်အသက်24နှစ်နဲ့29နှစ်အရွယ်2ဦးသေဆုံးခဲ့ရတယ်လို့ဟာမတ်စ်တွေရဲ့လက်အောက်ကဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဂါဇာကတောက်ကြံနေဆန္ဒပြပွဲတွေမှာပါလက်စတိုင်းသား2000လောက်ပါဝင်ခဲ့ကြတာပါအမေရိကန်ကအစ္စရေးတိုင်းရင်းကိုတယ်လ်အဗစ်ကနေဂျေရုဆလင်ကိုပြောင်းရွှေ့မယ်လို့ကြေညာခဲ့ပြီးချိန်ကစပြီးဟာမတ်စ်တွေကအမျက်ထွက်တဲ့နေ့ Day of Rage ကျင်းပဖို့ပါလက်စတိုင်းတွေကိုပန်ချခဲ့တာဖြစ်ပြီးအခုတောက်ကြံနေမှာတော့တတိယမြောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
နျူကလ িয়ার နဲ့ပယ်ရင်တဲ့ဒုံးကျည်ဆန်းသတ်မှုတွေကြောင့်မြောက်ကိုရီးယားအစိုးရဘောကုလသမဂ္ဂလူ့ရေးကောင်စီကပိတ်ဆို့တန်ခတ်မှုသစ်တညီတညွတ်ထဲထပ်မံချမှတ်လိုက်ပါတယ်။အရင်တုန်းကလိုပဲမြောက်ကိုရီးယားအစိုးရရဲ့ရန်လိုတဲ့ဆောင်ရွက်မှုတွေနဲ့ကန့်ညီတဲ့နိုင်ငံတကာပိတ်ဆို့တန်ခတ်မှုတွေကိုဆက်ချမှတ်မှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုညွှန်ပြောဆိုခဲ့ပါတယ်။ ဒီနေ့အတွင်းချမှတ်ခဲ့တဲ့ပိတ်ဆို့ဒဏ်ခတ်မှု၃ခုအပေါ်အခြေခံပြီးအခုအဆိုပြုချက်တစ်ကိုထပ်မံချမှတ်တာပါ။ဒီပိတ်ဆို့ဒဏ်ခတ်မှုတစ်စတင်အသက်ဝင်ပြီဆိုရင်တော့မြောက်ကိုရီးယားအနေနဲ့ဓာတ်ဆီနဲ့ဒီဇယ်လိုလောင်စာဆီပေပါ၅သိန်းသာတင်သွင်းနိုင်မှာဖြစ်ပြီးဒါဟာ2016ခုနှစ်ကတင်သွင်းနေတဲ့လောင်စာဆီပေပါ၄.၅သန်းထက်အများကြီးလျော့နေသွားတာပါ။ဒါပေမဲ့လည်းပဲလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့တချို့ကိစ္စတွေအတွက်ထပ်မံတင်သွင်းခွင့်ရရှိနိုင်ပါတယ်။ဒါပြင်နိုင်ငံရဲ့ချမလှုပ်လှုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေစီကပြန်ပို့နေတဲ့ငွေပမာဏကိုလည်းကန့်သတ်နိုင်မှာဖြစ်ပြီးသူတို့အနေနဲ့နှစ်နှစ်အတွင်းမြောက်ကိုရီးယားကိုပြန်ရမှာပါ။ဒီလိုပြန်ပို့တဲ့ငွေတွေကိုတစ်စိတ်တစ်ပိုင်းဒါမှမဟုတ်အလုံးကိုမြောက်ကိုရီးယားအစိုးရကတင်ဆက်ပြီးတော့နျူကလ িয়ার လက်နက်ဆန်းသတ်မှုလို့တရားမဝင်အစီအစဉ်တွေအတွက်အသုံးပြုနေတာပါ။တရုတ်နိုင်ငံမှာမြောက်ကိုရီးယားနိုင်ငံသား9000ကနေ10000အထိလွတ်လွတ်နေပြီးရုရှားမှာ3000လောက်ရှိနေကြောင်းအမေရိကန်ကခန့်မှန်းထားပါတယ်။ကုလလွန်ကြိုရေးကောင်စီမှာ15မိနစ်နဲ့ကန့်ကွက်သူမရှိဘဲတန်ခတ်မှုတစ်ချမှတ်နိုင်တာဟာကဘာကြီးအနေနဲ့လူသားတွေပျက်စီးဆုံးရှုံးမှုထက်ငြိမ်းချမ်းရေးကိုသာလိုချင်လို့ဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter မှာတောက်ကြနေကရေးသားခဲ့ပါတယ်ခင်ဗျာ။
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကုလသမဂ္ဂကလေးများရန်ပုံခွင့်အဖွဲ့ UNICEF ရဲ့အမှုဆောင်ညွှန်ကြားမှုအသစ်ဖြစ်တဲ့ Henrietta Holtzman Ford ကိုခန့်လိုက်ပါတယ်။သူဟာ UNICEF အမှုဆောင်ဒါရိုက်တာအဖြစ်နဲ့2010ကတည်းကတာဝန်ယူခဲ့သူ Anthony Lake ရဲ့နေရာကိုဆက်ခံခဲ့တာဖြစ်ပါတယ်။ Miss Ford ဟာ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်တဲ့2008ခုနှစ်ကနေ2009ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူပါ။သူဟာ USAID မှာအာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးအဖြစ်နဲ့လည်းအစောပိုင်းကတာဝန်ယူခဲ့ပါတယ်။ဒါအပြင် American နိုင်ငံခြားရေးဝန်ကြီးဌာနမှရော American ပြည်ထောင်စုငွေတင်းကားသွန်းဆက်ရောက်မှာပါလှုပ်ဆောင်ခဲ့သူပါသူကမိသားစုပိုင်း Holtzman နိုင်ငံတကာကုမ္ပဏီဘုတ်အဖွဲ့အကြီးအကဲဖြစ်နေရင်းနှီးမြှုပ်နှံမှုနဲ့ကုန်ထုတ်လုပ်မှုဆိုင်ရာအကြံပေးဖြစ်ပြီး American နဲ့နိုင်ငံတကာ Corporation 6ခုရဲ့ဘုတ်အဖွဲ့ဝင်လည်းဖြစ်ပါတယ် Miss Fuha စီးပွားရေးဖွံ့ဖြိုးရေးပညာရေးနဲ့ကျန်းမာရေးပြင်လူသားချင်းစာနာမှုအထောက်အကူနဲ့ကာကွယ်စောင့်ရှောက်မှုအလို့အဆုံးသူတွေအတွက်တဘာဝဘေးအန္တရာယ်ကယ်ဆယ်ကူညီကိစ္စရပ်တွေကိုနှစ်ပေါင်း40ကျော်လှုပ်ဆောင်ခဲ့သူဖြစ်ကြောင်းကုလသမဂ္ဂကရော American နိုင်ငံခြားရေးဌာနကပါပြောကြားပါတယ်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့မနက်ခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာ။ရိုဟင်ဂျာမွတ်စလင်တွေရင်ဆိုင်နေရတဲ့အထူးဒုက္ခရောက်နေမှုအခြေအနေတွေကိုစကားလုံးနဲ့ဖော်ပြဖို့တောင်ခဲရင်နေလို့မြန်မာနိုင်ငံဆိုင်ရာကနေဒါအထူးတမ်းမတ်ကပြောလိုက်ပါတယ်။မြန်မာလူကြိုးရေးတပ်ဖွဲ့တွေရဲ့နေနေမှုကြောင့်အိန္ဒိယပင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်6သိန်းခွဲရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးကြာသပတေးနေ့ကအထူးတမ်းမတ် Bob Rae ကအခုလိုပြောလိုက်တာပါ။ကနေဒါဝန်ကြီးချုပ် Justin Trudeau ကဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဆောင်ရွက်ဖို့ဝိုင်းရင်လီဘရယ်နိုင်ငံရေးသမားလေးဖြစ် Ontario ပြည်နယ်အကြီးအကဲဟောင်းလေးဖြစ်သူ Rae ကိုအော်တိုဘာလအတွင်းကအထူးကိုယ်စားလှယ်ဖြင့်ခန့်အပ်တာပါ Rae ကသူ့အနေနဲ့အခြေအနေအရေးရက်ကိုပိုနားလည်နိုင်ဖို့အတွက် Indonesia, Bangladesh, Myanmar, Vietnam နဲ့ကုလသမဂ္ဂဌာနချုပ်တွေကိုတက်ရောက်ခဲ့ပြီးသက်ဆိုင်ရာခေါင်းဆောင်တွေအစိုးရအရာရှိတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံကိုရောက်ခဲ့ခြင်းမှာရခိုင်ပြည်နယ်ကိုတွားခွင့်မရခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက Cox Bazar ရိုဟင်ဂျာဒုက္ခသည်စခန်းကိုတော့တွားရောက်ခွင့်ရတယ်လို့သူကပြောပါတယ်ရိုဟင်ဂျာတွေအနေနဲ့စစ်တပ်ရဲ့ပြစ်ခတ်မှုအမျိုးသမီးတွေအပေါ်အဓမ္မပြုကျင့်မှုလို့အခြေအနေတွေကိုရင်ဆိုင်ခဲ့ရပြီးဒီလိုအခြေအနေတွေကိုစကားလုံးနဲ့ဖော်ပြဖို့အတွက်တောင်မလို့လုပ်နိုင်ဘူးလို့သူကပြောပါတယ်ဒီလိုအခြေအနေတွေကိုရပ်တန့်ဖို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလည်းလိုအပ်နေပြီးတော့ဒုက္ခရောက်သူတွေရဲ့စိတ်ဒဏ်ရာကိုကုစားပေးဖို့လည်းလိုအပ်ကြောင်းအထူးတမတ်ကပြောကြားခဲ့ပါတယ်မြမအစိုးရဘက်ကတော့နိုင်ငံတကာရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးအစဉ်တစိုက်ညှင်းဆန်ထားတာပါခင်ဗျာ
အိန္ဒိယမြန်မာနယ်စပ်ဒေသတွေကနေအိန္ဒိယရဲ့ရိုဟင်ဂျာမွတ်စလင်တွေခိုးဝင်နေတယ်လို့မဏိပူရအပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်မှာပြောကြားလိုက်ပါတယ်မိုရင်းနယ်စပ်မြို့ကလေးမှာပုံမှန်စစ်ဆေးမှုလုပ်စဉ်ရိုဟင်ဂျာမွတ်စလင်တူကိုရဲတွေကဖမ်းမိခဲ့ပြီးခိုးဝင်လာသူ9ဦးထဲကသူ့တယောက်ကိုပဲဖမ်းမိတာပါ။ဒါကြောင့်နေဆက်တလျှောက်စစ်ဆင်မှုတွေလုပ်နေပြီဖြစ်ပြီးအခုချိန်ထိဘယ်နိုင်ငံသားမှမသိရသေးတဲ့လူပေါင်း960လောက်ကိုဖမ်းမိထားပါတယ်။ဒီထက်ကဆံရက်ဆန္ဒမပါတဲ့သူ105ယောက်ကိုအတင်းပြန်ပို့ခဲ့တာပါ။မဏိပူအထက်လွှတ်တော်အမတ်ကေမီတာချန္ဒရာကမဏိပူဒေသမှာအိန္ဒိယတဲ့ဝင်ခွင့်တစ်မျိုးဖြစ်တဲ့ဌာနေတိုင်းရင်းသားတွေကိုအကောက်အွယ်ပေးတဲ့ IFP ဝင်ခွင့်စနစ်ထားဖို့တောင်းဆိုနေတာဖြစ်ပြီးဒီစနစ်ကိုလူခွင့်ရေးလှုပ်ရှားသူတွေကကန့်ကွက်နေတာပါ။ဒီစနစ်ကိုအရုဏာချယ်ပရာဒက်ရှ်မီဇိုရမ်နဲ့နာဂါလန်ဒေတာတွေမှာတုံးနေပါတယ်
အာဖဂန်နစ္စတန်ဘက်ကဝင်ရောက်လာတဲ့အကြမ်းဖက်သမားတွေဟာလူမျိုးရေးစခန်းတစ်ခုကိုတောက်ချာနေမှာဝင်စီးခဲ့တာကြောင့်တပ်ဖွဲ့ဝင်3ဦးထံမှနေကြဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။မိုမန်ဒေတာတွင်ပြည်သူစစ်တပ်ဖွဲ့ကနေဆက်လူမျိုးရေးကင်းစခန်းတစ်ခုတိဆောက်နေတော့တိုက်ခိုက်ခံရတာလို့စစ်ဘက်ပြောခွင့်ရကပြောပါတယ်။ပါကစ္စတန်တပ်ဖွဲ့ဘက်ကပြန်လည်ပစ်ခတ်မှုကြောင့်အကြမ်းဖက်သမား5ဦးသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့ဗိုလ်ချုပ်အစစ်ဂါဖိုးကပြောပါတယ်ခင်ဗျာ။
Christmas နေ့မှာ San Francisco ကနိုင်ငံခြားခီးတော်တွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီး American မျိုးသားတူကို FBI American ထောက်လှမ်းရေးဌာနကဖမ်းဆီးလိုက်ပါတယ်။ California ပြည်နယ် Modesto ကအသက်26နှစ်အရွယ် Everett Aaron Jameson ကိုဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးခဲ့တာဖြစ်ကြောင်း FBI ကတောက်ကြားနေမှာကြေညာပါတယ်။ Jameson ဟာ San Francisco ကနိုင်ငံခြားခီးတော်သွားလာများတဲ့39အမှတ်တစိတ်စိတ်ကန်းတရားကိုအဝေးတိုင်းဖောက်ကွက်မှုတွေလုပ်ပြီးကြောက်လန့်ထွက်ပြေးသူတွေကိုမောင်းပြန် rifle တနက်နဲ့ပြစ်ခတ်မယ်အချမ်းစီကို FBI ဝန်ထမ်းဖြစ်မှန်းမသိအောင်လျှို့ဝှက်ထားသူတွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေရာဟာအမြဲကြက်ညက်နေတဲ့နေရာဖြစ်တယ်လို့သူကားကနနသိတဲ့နေရာဖြစ်တယ်မို့ဒီနေရာကိုရွေးချယ်ခဲ့တာလို့လည်း FBI ကပြောပါတယ
်။စနေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကြေညာပေးခဲ့တာပါရှင်။အခုမနေ့ခင်းနားဆင်ကြရမယ့်သတင်းလွှာတွေကိုတော့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုစီးရင်မှာပါဝင်သူစစ်ဖက်အရာရှိအပေါ်မှာဒီပိတ်ဆို့တန်ခတ်မှုကဘလောက်အထိတက်ရောက်မှုရှိနိုင်တယ်လဲဆိုတဲ့အကြောင်းကိုနားဆင်ကြရမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေဟာမှာတာဝန်ရှိသူအဖြစ်မြန်မာစစ်ဗိုလ်ချုပ်တအူးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်ပိတ်ဆို့လိုက်တာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်နိုင်သလားဆိုတာနိုင်ငံရေးသိပ္ပံပညာရှင်နဲ့နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကိုမေးမြန်းပြီးမတ်အင်ဂျင်နိုင်ကတင်ပြပေးထားပါရစေ
။အမေရိကန်လွှတ်တော်မှာမနစ်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ GlobalMagnitsky Human Rights Accountability Act ကကဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်တဲ့ဥပဒေအရသမ္မတဒေါ်နယ်ထရန့်အမိန့်နဲ့ဗုဒ္ဓဘုရားကစတင်တန်ခတ်အရေးယူတဲ့စာရင်းမှာမြန်မာစစ်ဗိုလ်ချုပ်မောင်မောင်စုအပါအဝင်ဂမ်ဘီယာနိုင်ငံသမ္မတဟောင်းတအူနီကာရာဂွားနိုင်ငံကသမ္မတဟောင်းတအူကွန်ဂိုနိုင်ငံကဘီလီယံနာတထေးတအူပါကစ္စတန်ကကြောက်ကက်အထူးကူဆရာဝန်တဦးအပါအဝင်နိုင်ငံတကာမှာနာမည်ဆိုးနဲ့ကြော်ကြားနေတဲ့ပုဂ္ဂိုလ်73ဦးရဲ့အမည်တွေကိုဖော်ပြထားပါတယ်။ Global Magnitsky ဥပဒေအရကမ္ဘာတဝန်းလူခွင့်ရေးဆူဆူရွရွချိုးဖောက်မှုနဲ့ပတ်သက်လို့ American ပြည်ထောင်စုအနေနဲ့ပထမဆုံးအကြိမ်အရေးယူတန်ခတ်တာလည်းဖြစ်ပါတယ်။အခုလိုနိုင်ငံတကာမှာလူခွင့်ရေးချိုးဖောက်သူတွေကို American သမ္မတ Donald Trump အစိုးရကနေပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူတာဟာသူတို့ရဲ့ကျူးလွန်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်ကိုခံစားရမှာဖြစ်တယ်ဆိုတာအမေရိကန်ပြည်ထောင်စုကတတ်သိပြလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOE ကိုအခုလိုပြောပါတယ
် The department is committed to protecting and promoting human rights and to combating corruption with all the tools at our disposal
ကမ္ဘာတဝန်းကလက်စားမှုတိုက်ဖျက်ဖို့လူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့မြင့်တင်ရေးကိစ္စတွေကိုလုပ်ဖို့နိုင်ငံခြားရေးဌာနကတဏိတန်ချထားတာပါအခုလိုအေးအေးယူပိတ်ဆို့မှုတွေဟာအမေရိကန်ပြည်ထောင်စုရဲ့စံတန်မိုးတွေကိုမြင့်တင်လိုက်တာဖြစ်သလိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေရဲ့လုံခြုံရေးကိုလည်းတိုးမြင့်လိုက်တာဖြစ်ပါတယ်အမေရိကန်တွေနဲ့စံတမူနာပြဥဆောင်ရမှာလည်းဖြစ်ပါတယ်လူခွင့်ရေးစိုးစိုးဝါးဝါးချိုးဖောက်တဲ့သူတွေနဲ့အကျင့်ပြက်လက်ဆားမှုကျူးလွန်သူတွေအတွက်လက်ဆုပ်လက်ကမ်းနဲ့တကွသူတို့ကျူးလွန်ခဲ့တဲ့အတိုင်းအကျိုးဆက်တွေကိုခံစားရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတာဒီအေးအေးယူတန်ခတ်တဲ့ကြေညာချက်ကပြသလိုက်တာဖြစ်ပါတယ်
ဗိုလ်ချုပ်မမောင်စုဟာတူတာဝင်ထမ်းဆောင်စဉ်ကာလရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုလိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုထည့်သွင်းလိုက်တာဖြစ်တဲ့အကြောင်းအမေရိကန်ဗန်နာရေးဌာနရဲ့ဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တအူးကိုအမေရိကန်ကပြစ်မှတ်ထားအရေးယူတာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်လာနိုင်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမခ David Steinberg ရဲ့အဖြေကတော့
I can't comment on the question of the international court and that sort of thing because I just don't know enough about the legal aspects. But certainly it is very clear that the government has made
a ICC နဲ့ပတ်သက်လို့ကျွန်တော်မှတ်ချက်မပေးနိုင်ပါဘူး။ဥပဒေကြောင်းနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူး။ဒါပေမဲ့တေချာတာကတော့အစိုးရအနေနဲ့အဓိကအမှားကြီးတစ်ခုကျူးလွန်ခဲ့တာပဲဖြစ်ပြီးမလို့မုံထားဖို့မရှိဘူးလို့ညှင်းဆန်နေကြတာပဲဖြစ်ပါတယ်။ ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလည်းမွတ်စလင်နဲ့ခရီးယန်တွေအပေါ်မနာလိုမုန်းထားမှုမရှိဘူးလို့ပြောတာဟာလည်းမှန်ကန်မှုမရှိပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အင်အားအလွန်အကျွံသုံးပြီးနယ်မြေရှင်းလင်းမှုကြောင့်ဩဂုတ်လနောက်ပိုင်းကစပြီးရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ဟာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုမြောက်ကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးအပါအဝင်သက်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေကဆွဆွဲထားတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်ဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အတွက်ခိုင်လုံတဲ့အထောက်အထားတွေလိုအပ်နေသေးဖြစ်တယ်လို့နိုင်ငံတကာဥပဒေရေးရာကြွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကတုံ့သက်ပါတယ
်။နိုင်ငံတကာခုံရုံးတွေတင်ဖို့ဆိုလို့ရှိရင်တော့သက်ပြီးထောက်တာအများကြီးလိုပါပြီ။ဒီလိုအသက်ပြောရုံနဲ့လည်းသက်ပြီးထွက်ချက်တွေစုထားရုံနဲ့လည်းမရဘူးပေါ့။ဒီ soft evidence test လို့ရှိရင်ကျွန်တော် hard evidence တွေအများကြီးလိုတယ်။သက်ပြီးထောက်တာခိုင်ခိုင်လုံးပြဖို့လိုတယ်။ဒီပင်းရင်ရေးချင်းဖြစ်တော့မှာပဲ။ဒီလူတွေရဲ့သက်ပြီးထွက်ချက်တွေအများကြီးကျွန်တော်တို့ရတယ်။သို့တော်လည်းပဲကျွန်တော်တို့မှာအဲ့ဒီဒီပင်းဖြစ်တော့မှာရိုင်းနေခဲ့တဲ့လက်နဲ့တစုံတရာတော့မှမတင်နိုင်ခဲ့တဲ့အချိန်မျိုးရှိတဲ့အတွက်ကျွန်တော်တို့အနေနဲ့ဘာမှဆက်လုပ်လို့မရဘူး။အဲတော့ဒီရခိုင်ရေးကိစ္စကပုံပြီးတော့ဆိုတယ်စစ်တပ်နဲ့ဖြစ်တယ်လူတွေအများကြီးပြည်တယ်ပြည်တယ်လို့ပြောတဲ့နေရာမှာအစောပြောသလိုတပ်မတော်400ပြည်တယ်လို့ပြောတယ်။တစ်ဖက်ကပြောတာအထက်မကအများကြီးပြည်တယ်လို့ပြောတယ်။သို့တော်လည်းစစ်တီချောတာခိုင်ခိုင်လုံးပြနိုင်မှုဆိုတာတော့လူတွေလို့ကျွန်တော်ထင်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဗိုလ်ချုပ်မောင်မောင်ဆိုးတဦးတည်းကိုပဲစတင်အရေးယူထားပေမဲ့နောက်ထပ်တာဝန်ရှိသူတွေနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေကိုစစ်ဆေးနေစေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနအစိုးရအရာရှိတဦးကဗုဒ္ဓဘူးနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုသတင်းမီဒီယာဥပဒေနဲ့တရားစွဲဆိုခံထားရတဲ့လက်တလော့အမှုတစ်ခုအကြောင်းကိုလည်းပြောပြပေးပါဦးမယ်။အပစင်ထုတ်တနင်္သာရီကြာနဲ့မှာမဲဆွယ်ပြုံးတေရောစာဖော်ပြခဲ့တဲ့အတွက်သတင်းမီဒီယာဥပဒေပုံမှန်25ခါခွေနဲ့တရားစွဲတာကိုတရားဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့တာဝန်ခံအယ်ဒီတာကပြောပါတယ်။အခုလို့တိုင်းအစိုးရအဖွဲ့အနေနဲ့တရားစွဲဆိုတာဟာတရားစီရင်ရေးအပေါ်တက်ရောက်မှုတွေရှိနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းပေါ်ထွက်နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရှင်။
တနင်္သာရီကြာနယ်မှာမဲဆွယ်ပြုံးတေယောစာရေးသားဖော်ပြခဲ့တဲ့အတွက်တိုင်းစုရကဂျာနယ်တာဝန်ခံအရီတာပေါ်တရားစွဲဆိုဖို့တရားရုံးအတိုက်လျှောက်ထားတာကိုသတင်းမီဒီယာဥပဒေပုံမှန်25ခန့်နဲ့တရားစွဲဆိုဖို့ဒီဇင်ဘာ21ရက်နေ့ကအမိန့်ချမှတ်လိုက်ပါတယ်။အခုလိုတရားစွဲဆိုခံရတာကိုရှင်းနေတဲ့တိုင်ပင်ပြီးတရားဥပဒေကြောင်းရရင်ဆိုင်သွားမယ်လို့တရားစွဲဆိုခံထားတဲ့တနင်္သာရီဂျာနယ်အရီတာကိုမျိုးအောင်ကပြောပါရတယ်
။လက်ရှိကတော့ကျွန်တော်စီကိုစိတ်စားမရောက်သေးဘူး။အဲဒီစိတ်စားကိုလက်ရှိစောင့်နေတယ်ပေါ့နော်။တော်တယ်နဲ့ဒီရက်ပိုင်းကျတော့စိတ်စားရောက်မှထင်တယ်။ပြီးတော့ကျွန်တော်တို့နေကမှကျွန်တော်အရှင်ရှင်နေနေတိုင်ပင်နေတယ်။ပြီးတော့ကုဒီကြောင်းရပဲရင်းရှင်းရှင်းရှိလာရင်ဆိုင်တော့မှာပေါ့နော်အကောင်းဆုံးပေါ့။ဟိုကောစိတ်ခွန်စာရလာပြီဆိုရင်တော့ကျွန်တော်အနေနဲ့စာဖတ်ပရိသတ်တွေကိုဒီအခြေအနေတွေနဲ့ပတ်သက်ပြီးအတိပေးတာကျွန်တော်တို့ရဲ့သဘောထားကိုထုတ်ပြန်တာမျိုးရှိကောင်းရှိမှာပေါ့နော်ကို။အဲ့ဒါကိုတော့တိုင်ပင်နေဆက်စီစဉ်နေဆဲပါမယ်
။အခုလိုတရားစွဲဆိုခံရတာဟာသတင်းမီဒီယာနဲ့တရားစာရီပေါ်နားလည်သဘောပေါက်မှုရည်ကြည်နေတာတက်ဆိုင်နေလို့ကိုမျိုးအောင်ကဆက်ပြောပါရစေ
။တက်ဆိုင်သူတွေရဲ့မီဒီယာပေါ်မှာနားလည်သဘောပေါက်မှုဒီတရားစာတွေရဲ့သဘောတဘောကိုနားလည်သဘောပေါက်မှုရည်ချိန်နဲ့ပဲဆင်ပါတယ်။အဲ့ဒီဟာပေါ်မှာဒီတက်ဆိုင်သူတွေကဘယ်လောက်ထိနားလည်သဘောပေါက်တယ်လဲဆိုတဲ့ပုံပေါ်မှုဒီလိုပဲဒါမျိုးဖြစ်လာတာလေ။ကျွန်တော်ကတော့အဲ့လိုပဲမြင်တယ်။ဒါတော့မီဒီယာပေါ်မှာနားလည်သဘောပေါက်မှုရည်ချိန်ပေါ့။
နိုဝင်ဘာ20ရက်ထုတ်တင်လိုက်ကြတဲ့မှာမူဆင်းဦးကလောင်မီနဲ့မဲဆွယ်ပြုံးတေယောစာကိုရေးသားဖော်ပြခဲ့တာမှာတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရဲ့ဂွန်ဒိတ်ကာကိုထိခိုက်တဲ့အတွက်တိုင်းစိုးရဖွဲ့ဒုတိယညွှန်ကြားရေးမှူးဦးအေးလူကတရားလိုပြုလုပ်ပြီးနိုဝင်ဘာ23ရက်နေ့ကတရားရုံးကိုဦးတိုက်လျှောက်ထားခဲ့ပြီးတော့ဒီဇင်ဘာ6ရက်နေ့မှာတာဝန်ခံအေဒီတာကိုရက်စကန်ကခေါ်ယူစစ်ဆေးခဲ့ပြီးသတင်းမီဒီယာဥပဒေပုံမှန်25ခန့်နဲ့တရားစွဲဆိုဖို့ဒဝဲမြို့တရားရုံးကအမိန့်ချမှတ်လိုက်တာပါတရင်းမီယာကောင်စီကိုတိုင်ကြားညှိနှိုင်းတာတွေမလုပ်ဘဲတိုင်းစုရကတည်းရဲ့တရားစွဲဆိုတာဟာတရားစီရင်ရေးစနစ်အပေါ်ဩဇာလွှမ်းမိုးနိုင်တာကြောင့်စိုးရိမ်မိတယ်လို့တရင်းမီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကတုံ့တက်ပါတယ်
ကျွန်တော်မြင်မှာတော့ရေးတဲ့တရားစာကဒီလောက်အတိုင်းတာထိကတော့မီဒီယာတွေနည်းနည်းရေးသားခွင့်ရှိတယ်ဆွဆွဲချက်ဆိုတာလေလာစားတယ်လို့ဟိုရင်းဖြစ်တယ်လို့အဲ့လိုမျိုးဆွဆွဲချက်မျိုးလည်းမဟုတ်ဘူးပေါ့နော်ဟိုတရားရတဲ့သဘောရဲ့သူရဲ့စွမ်းဆောင်ရည်ကိုဝေဖန်တဲ့သဘောပေါ့နောက်တရားစာပုံစံလည်းဖြစ်တာရဲ့နောက်တစ်ခါတော့ဟိုပြောဆိုတဲ့ဟာမှလည်းဒီစွမ်းဆောင်ရည်နဲ့ပတ်သက်တဲ့ပိုင်းကိုဝေဖန်တဲ့ဟာမျိုးနံပါတ်1ကကိဟိုမကျေနပ်ဘူးဆိုခဲ့ရင်တော့မှပဲဟိုကောင်စီလိုမျိုးကနေတိုင်ကြားပြီးတော့ဖြည့်ရှင်းတာမျိုးပေါ့လေအဲ့ဒါမျိုးလည်း ဟိုနီလန်မျိုးလည်းရှိတယ်ဒါမျိုးလည်းမရွေးချယ်ဘူးတမ်းပြီးတော့တရားရုံးကိုလုပ်တယ်နောက်တစ်ခုကတော့ဖွဲ့စည်းနေတဲ့အစိုးရအနေနဲ့ဆွဲတဲ့သဘောမျိုးအဲ့ဒီညွန်ကြဲမှုတူကလက်မှတ်ထိုးပြီးသူ့ကိုယ်စားဆွဲပေးတာနည်းဆိုတော့အဲ့ဒါမျိုးကတကယ်တမ်းကျတော့နိုင်ငံတကာမှာဆိုရင်တူးချင်းတည်ပြတ်တယ်လို့ယူဆရင်တော့မှပဲတူးချင်းကိုယ့်အကူပါစနယ်ဆွဲရတာနည်းအခုကတော့အစိုးရဖွဲ့ရဲ့ weight ကိုသုံးပြီးလုပ်တယ်အဲ့ဒါလည်းတရားစီရင်ရေးစနစ်ပေါ်မှာတွားပြီးတော့ဟိုဩဇာလွှမ်းမယ်ဆိုတဲ့ဟာမျိုးကအလုံးကကျွန်တော်တို့လည်းအဲ့လိုပဲစိုးရိမ်မှုတွေရှိတယ်
။ဒရင်းမီယာဝေပုံမှန်25ခါဟာ2014ခုနှစ်မတ်လ14ရက်ကပြည်တော်စုလွတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့ပြီးလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းများရဲ့ဂွန်တိတ်ကာကိုတမင်ထိခိုက်စေတဲ့အရေးသားနဲ့လူခွင့်ရေးထိခိုက်စေတဲ့အရေးသားများပေါ်ပြမှုတွေဆွဲဆိုတဲ့ပုံမှန်တစ်ခုဖြစ်ပါတယ်။အဆိုပါပုံမှန်ဟာထောင်နဲ့ကြားခံရနိုင်တဲ့ပုံမှန်မဟုတ်ဘဲပြစ်မှုကျူးလွန်ကြောင်းထင်ရှားခဲ့ရင်တော့ငွေနဲ့အနည်းဆုံး3သိန်းကနေအများဆုံး10သိန်းထိချမှတ်ခံရမှာဖြစ်ပါတယ်။ NLD ရဲသားစိုးရလက်ထက်မှာဒရင်နောက်ချူဖန်စီကန်နေရတာရင်းနဲ့ဒရင်ရယူခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေထိခိုက်မှုရှိရာတွေကြောင့်အဆိုအပေါ်ပြည်တွင်းကရောနိုင်ငံတကာကပါဝေဖန်မှုတွေရှိနေပါတယ်။
ဒီနှစ်တွင်မြန်မာနိုင်ငံကြီးမှာငင်းငယ်ရေးဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအသံဖိုင်လိုက်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0132283254ဖြစ်ပြီးတော့ email address က bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံနှိုးဆော်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အမေရိကန်မှာအခွန်လျှော့လိုက်တာတရုတ်နိုင်ငံကိုဘလို့တက်ရောက်မှုရှိသလဲဆိုတာကိုပြောပြပေးမှာပါ။ယင်းနေ့မြောက်နာမှုကုမ္ပဏီတွေပေါ်အခွန်လျှော့ပေးလိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်တဲ့ကြောင့်နိုင်ငံတကာစီးပွားရေးအတိုင်းအဝိုင်းအတွင်းလွှမ်းမိုးဖို့ကြိုးစားနေတဲ့တရုတ်နိုင်ငံအတွက်တော့အကြက်အတဲတချို့ကျုံလာရနိုင်ပါတယ်။ဒီအခွန်စနစ်တဲ့ကြောင့်တရုတ်လုပ်ငန်းရှင်တွေအနေနဲ့အခွန်တိုးမြှင့်ပေးရနိုင်ပြီးတရုတ်နိုင်ငံမှာလည်းပိုးပြီးတော့ကန့်သတ်မှုတချို့ရင်ဆိုင်လာရနိုင်ပါတယ်။လိုအပ်တာထက်ပိုပြီးနိုင်ငံသားမှယင်းနှိမ့်မြှုပ်နှံတာတွေကိုတရုတ်အာဏာပိုင်တွေကစန့်ကျင်ပြီးပြစ်ဒဏ်ပေးလာနိုင်တာတွေကိုလည်းရင်ဆိုင်ရနိုင်တာပါ။ Cyber Dust Group တာရဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါရရှင်။
အခုသတင်းပတ်အစောပိုင်းမှာကျင်းပတဲ့တရုတ်နိုင်ငံစီးပွားရေးမူဝါဒဆိုင်ရာနှစ်ပတ်လည်ညီလာခံအတွင်းငွေကြေးမတမာမှုတွေနဲ့ပတ်သက်ပြီးသုံးနှစ်အတွင်းနှိမ့်နှင်းသွားမယ်လို့တနိထန်ချမှတ်ခဲ့ပါရယ်။အမေရိကန်ကွန်စနစ်အပြောင်းလဲနဲ့ပတ်သက်လို့ပြောဆိုဆွေးနွေးတာမျိုးအဲ့ဒီညီလာခံအတွင်းမရှိပေမဲ့တရုတ်အာဏာပိုင်တွေကတော့တရုတ်စီးပွားရေးပေါ်ထိခိုက်လာမယ့်အခြေအနေတွေကိုတုံ့ပြန်ဖို့ကြိုတင်ပြင်ဆင်နေတယ်ဆိုတာထင်ရှားပါရယ်။အဲ့ဒီညီလာခံမတိုင်ခင်တုန်းကတော့တရုတ်ဒုတိယဗန္ဒာရေးဝန်ကြီးဇူကောက်ဂျိုးကအမေရိကန်ကွန်စနစ်ပြောင်းလဲနဲ့ပတ်သက်ပြီးတော့သတိထားရမှာဖြစ်ပေမဲ့လည်းဒီလိုအခြေအနေတွေကိုရင်ဆိုင်ဖို့တရုတ်အနေနဲ့ကြိုတင်ပြင်ဆင်ထားတာတွေကြောင့်စိုးရိမ်စရာမရှိဘူးလို့ပြောပါတယ်။ဒါပေမဲ့လည်းတရုတ်ယင်းနှိမ့်မြုပ်နှံသူလုပ်ငန်းရှင်တွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆင်အင်စတီကျူကဂျက်ကော့ခတ်ဂါကပြောပါတယ်။
So perhaps they view this as an opportunity and
the company အနေနဲ့ American ပြည်ထောင်စုမှာလာပြီးတော့ယင်းနှိမ့်မြှုပ်နှံမှုအကောင်းဆုံးအချိန်ဖြစ်ရှုမြင်နိုင်ကြပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာ Trump ဆိုတာအနေနဲ့နိုင်ငံခြားကလာပြီးတော့ယင်းနှိမ့်မြှုပ်နှံမှုနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွယ်မှာဖြစ်တယ်လို့ America မှာလာပြီးတော့ယင်းနှိမ့်မြှုပ်နှံမှုတွေနဲ့ပတ်သက်ပြီး CFIUS company ကနေပြီးတော့လည်းတရုတ်ကုမ္ပဏီအနေနဲ့ American company တွေကိုဝယ်ယူခွင့်ဒါမှမဟုတ်အစုရှယ်ယာအများပြားကိုဝယ်ယူခွင့်စာရတွေကိုပို့ပြီးတော့တင်းကျပ်စီစစ်သွားမှာပ
ါဒီလိုအနေထားမျိုးရှိပေမဲ့လေတရုတ်ကုမ္ပဏီတွေနဲ့ချမ်းသာသူတွေက Trump အစိုးရရဲ့အခွန်စနစ်အပြောင်းလဲကြောင့် American ပြည်အောင်စုမှာယင်းနှိမ့်နှံရမှာကိုအခွင့်အလမ်းကြီးတရက်အနေနဲ့ရှုမြင်ကြသလိုတခြားအနေထားတွေပေါ်လဲတက်ရောက်မှုရှိနိုင်တာကိုတော့သတိပြုမိကြပါတယ်ပီကင်တက္ကသိုလ်ကဘန်နာငွေကြီးဆိုင်ရာပေါမော့ခ်ခရစ်စတိုဖာဘောလ်ဒင်းက
I think the bigger concern for China rather than direct is that it
အခုအခါရှော့ပေးတာကြောင့်အမေရိကန်ကုမ္ပဏီတွေအနေနဲ့ဈေးကွက်ထဲတကြော့ပြောင်းဝင်လာနိုင်ကြပေမဲ့နေထားပေါ်တရုတ်ဘက်ကစိုးရိမ်နေတယ်လို့ထင်ပါတယ်။ကမ္ဘာတစ်လွှားမှာကုန်ကြမ်းစည်းတက်တာတဲ့နေရာမရှိတော့ဘူးဆိုတာကိုလည်းသူတို့ကသတိပြုမိပါတယ်။
အခုစနစ်တဲ့ကြောင့်အမေရိကန်ကုမ္ပဏီတွေအနေနဲ့နိုင်ငံရဲ့ခြားရင်းနှီးမြှုပ်နှံမှုကရလာတဲ့အချိုးမြတ်တွေကိုအမေရိကကိုပြန်လည်ပို့ပေးနိုင်မှာဖြစ်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေတိုးလို့လာမယ်လို့တရုတ်ကယူဆထားတာပါ Bolden က
တရုတ်နိုင်ငံကရလာတဲ့အချိုးမြတ်တွေကိုအမေရိကန်ကပြန်ထုတ်ယူသွားမယ်လို့တရုတ်လုပ်ငန်းရှင်တို့ကခံမှန်းနေကြပြီးတော့ဒါဟာတရုတ်တွေအတွက်တော့စိုးရိမ်စရာပါဒီလိုအခြေအနေမျိုးရှိပေမဲ့လည်းလူရာထက်ပိုစိုးရိမ်နေတာမျိုးလို့ကျွန်တော်ထင်ပါတယ်
။ဒါအပြင်အမေရိကန်ကအတိုးနှုန်းတွေမြှင့်လိုက်တာကြောင့်တရုတ်လုပ်ငန်းရှင်တွေအနေနဲ့သူတို့ပိုင်ဆိုင်မှုတွေကိုပိုလုံခြုံစိတ်ချတဲ့နေရာမျိုးကိုပြောင်းရွှေ့သွားကြမှာကိုလည်းစိုးရိမ်နေကြတာပါ။2019ခုနှစ်အတွင်းအမေရိကန်ပြည်အောင်စုဘိုဟူဗန်ကအတိုးနှုန်းကို3.25ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပြီးနောက်နှစ်မှလည်းအနည်းဆုံး2ကြိမ်တိုးမြှင့်သွားမှာကြောင့်တရုတ်ကုမ္ပဏီတွေအနေနဲ့ဘလို့ဆုံးဖြတ်မလဲဆိုတာသူတို့ပေါ်မှာပဲမူတည်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ထားပါတယ်ခင်ဗျာ။
ကိုအောင်အောင်ပြပြသွားတာပါရှင်အခုတော့ VOA ဝိုင်းတော်သားတွေကတော်တာရှင်တေးချစ်သူတွေအတွက်တေးသချင်းလက်ဆောင်ပေးဖို့လှည့်ကြလာပါပြီဒီမိနစ်မှာတော့ Paul McCartney ရဲ့ Wonderful Christmas Time ဆိုတဲ့သချင်းလေးကိုရွေးချယ်ထားပါတယ်နားဆင်ကြည့်ကြရအောင်ပါရှင
် The mood is right The spirit's upWe're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time.Sing their song. Ding dong, ding dong, ding dong, ding.
ဒီရဲ့ Wonderful Christmas Time ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ကျွန်တော်တို့ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA Internet ဆာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ Website လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်VOA American တန်ကနေစနေနေ့မနက်ခင်းအစီအစဉ်ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာမှာတော့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခြေအတွေ့အကြောင်းနဲ့ပတ်သက်လို့
ခေါင်းဆောင်မှုဆိုတာ practice လို့ပါတယ်ပထမလို့ရင်နည်းနည်းပါးပါးမှားတတ်တယ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသိတော့တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကို
American စစ်တပ်မှဒုတိယဗိုလ်မှူးကြီးအဆင့်တာဝန်ထမ်းဆောင်နေသူဒေါက်တာမီမီဝင်းဘတ်ရဲ့ပြောပြချက်ကိုနားဆင်နိုင်ပါတယ်နောက်ပိုင်းမှာသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလစမ်းပါရှင်ရဲ့အဘော်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်နဇက်ကုံသွေးရေးမှာတရုတ်မြန်မာကအိန္ဒိယမြန်မာတဲ့ပို့ပြီးတော့အကောင့်ခိုင်မှာဆိုတဲ့ business standard online စာဆောင်ကသတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။အိန္ဒိယနိုင်ငံဟာလွန်ခဲ့တဲ့22နှစ်ကလေးကနဇက်ကုံသွေးရေးစတင်လာခဲ့တဲ့အရှိတောင်အာရှအုပ်စုဝင်အိန္ဒိယချင်းမြန်မာနိုင်ငံနဲ့နဇက်ကုံသွေးရေးကတော့အခြေခံစောက်အုံကိစ္စနဲ့တခြားအကြောင်းတွေကြောင့်ခြေချင်းပူးချီလမ်းလျှောက်နေကြသလိုခရီးမတွင်လာပါဘူး။အိန္ဒိယနဲ့မြန်မာတို့ရဲ့နယ်စပ်ကုန်သွယ်ရေးဟာအဓိကအားဖြင့်မဏိပူပြည်နယ်ချန်ဒက်ခရိုင်တဲကမိုးရင်းမြို့ဖြစ်ပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းကစကိုင်းတိုင်းထဲမှာရှိတဲ့တမူးမြို့နဲ့ဆက်စပ်နေပါတယ်။1994ခုနှစ်ဇန်နဝါရီလ21ရက်နေ့မှာအိန္ဒိယမြန်မာစတင်ပြီးနယ်စပ်ကုန်သွယ်ရေးစာချုပ်ချုပ်ဆိုခဲ့ပြီးနောက်တစ်နှစ်မှာပဲနှစ်နိုင်ငံကြားကုန်သွယ်ရေးဟာအမေရိကန်ဒေါ်လာသန်း50ရှိခဲ့ပါတယ်။မနှစ်တုန်းကတရုတ်နဲ့မြန်မာကုန်သွယ်ရေးလက်ပတ်နှုန်းအမေရိကန်ဒေါ်လာတန်ပေါင်း 6,000 နဲ့ရှင်လိုက်ရင်တော့အလွန်ကိုနည်းပါးလှပါတယ်။မြန်မာနိုင်ငံရဲ့နယ်စပ်ကုန်သွယ်ရေးအချက်အခြာ၄ခုအနေနဲ့မြောက်ပိုင်းရှမ်းပြည်နယ်ကမူဆယ်ဟာအကြီးဆုံးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်ရေးအတွက်မူဆယ်ကဖြတ်သွားတဲ့ကုန်စည်တွေဟာယူနန်ဒေသအတွင်းကရွှေလီကိုရောက်ပါတယ်။မြန်မာနိုင်ငံနဲ့ကုန်သွယ်ဆက်ဆံရေးတိုးမြင့်ဖို့ရွှေလီနဲ့ယူနန်ပြည်နယ်တွေမှာပါခင်မီတဲ့အခြေခံစောက်အုံတွေစောက်လို့ဖို့ငွေအလုံးအရင်းနဲ့တရုတ်ကယင်းနှိမ့်နှံ့နေချိန်မှာမိုးရဲမှာလွန်ခဲ့တဲ့10နှစ်ကလေးက ICP လို့ခေါ်တဲ့နေဆက်ကုံသွေးရိတ်ခိတ်ကိုစောက်နေလိုက်တာဒီနေ့အထိအဆုံးမတတ်နိုင်သေးပါဘူးအိန္ဒိယဘက်က2015ခုနှစ်မှာဘာတာစစ်တန်လို့ခေါ်တဲ့ငွေနဲ့ဝယ်ရောင်းလုပ်တာမဟုတ်ဘဲကုန်ပစ္စည်းချင်းဖလှယ်တဲ့စနစ်ကိုတရားဝင်ဖျက်သိမ်းလိုက်ပါတယ်မြန်မာသတင်းမီဒီယာတွေရဲ့အဆိုအရအဲ့ဒီလိုလှုပ်တာဟာအိန္ဒိယမြန်မာကုန်သွယ်ရေးကိုစုံကန်တိုင်စီလိုက်တာဖြစ်တယ်လို့ဖော်ပြကြပါတယ်။အပြည့်အစုံကိုဒီဇင်ဘာလ22ရက်နေ့စောနဲ့ Business Standard Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်။နောက်ထပ်ပြောပြခြင်းနဲ့စီးပွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကတော့မြန်မာကုန်သွယ်ရေးတိုးမြားလာနေတာတွေကြောင့်တိလဝါစိတ်ကန်းကိုချက်တွင်ဖို့ဖြစ်လာဆိုတဲ့ Nikki Asian Review ရဲ့ရေးသားချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာကုန်သွယ်ရေးအလျင်မြန်တိုးတက်ကြီးထွားလာနေတာကတိလဝါစိတ်ကန်းကိုပို့ပြီးတိုးချဲ့လာရဖို့ဖြစ်ပြီးစီမံကိန်းအသစ်တွေချမှတ်တာနဲ့တချို့ဆိုရင်စတင်ဆောက်လုပ်နေကြပြီတောင်ဖြစ်ပါတယ်။ဒီဇင်ဘာလ၈ရက်နေ့မှာ Capital Diamond Star Group CDSG စီးပွားရေးလုပ်ငန်းကုမ္ပဏီကြီးကကောက်ပဲတည်နှံဂိတ်အသစ်တစ်ခုကိုတိလဝါစိတ်ကန်းမှာစတင်တည်ဆောက်နေပါပြီ။နောက်ထပ်ကုန်တစ်တာတူလောင်ယုံတစ်ခုတိဆောက်ရေးစီမံကိန်းကိုလည်းဂျပန်အစိုးရအကူအညီနဲ့စတင်နေပြီးကုန်ကြစရိတ်ဟာအမေရိကန်ဒေါ်လာ194သန်းရှိမှာဖြစ်ပြီး2019ခုနှစ်မှာအပြီးသတ်မယ်လို့စီစဉ်ထားပါတယ်။ CDSG ရဲ့လက်ခွဲ Alubia စားတောက်ကုန်ပစ္စည်းကုမ္ပဏီနဲ့ဂျပန်စိတ်ကန်းကုမ္ပဏီတခုလည်းဖြစ်ထောက်ပံ့ပို့ဆောင်ရေးပစ္စည်းဖြန့်ဖြူးတဲ့ကုမ္ပဏီလည်းဖြစ်တဲ့ Kamigumi တို့ကလည်းကုန်လောင်ယုံကောက်ပဲတိနံတူလောင်ယုံတွေပစ္စည်းတွေပို့လိုအပ်တဲ့လမ်းအတွက်အမေရိကန်ဒေါ်လာ65သန်းအကုန်ကျခံပါလိမ့်မယ်။ရထားချက်အတိုင်း2019ခုနှစ်မှာစောက်လုတ်ပြီးစီးပြီဆိုရင်အဲ့ဒီတူလောင်ယုံနဲ့ထောက်ပို့လုပ်ငန်းကနေနှစ်စဉ်ကုန်စည်တန်ချိန်တသန်းအတွက်ဝန်ဆောင်မှုပေးနိုင်မှာဖြစ်ပါတယ ်။ VOA American တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။
ီနေ့မနေ့ကျင်းပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကိုက်လုံးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ EDM ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုးတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti kle lut da ko pyo chin idiom a thong ya be lu pyo mle
close call
lu pyo lu ya ba de a ra ga do di kini mne chin pya ke de idiom a thong me phit ba de
ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်။မြန်မာနယ်ပေါ်အမေရိကန်အမျိုးသမီးပါမောက်ခါဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးတာဝန်ထမ်းဆောင်နေပါတယ်။အမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်းအခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာ Asia Pacific ဌာနမှတာဝန်ထမ်းဆောင်နေပြီးမြန်မာနိုင်ငံအရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်အောင်ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံကိုမကြာခဏရောက်ခဲ့ချိန်မှာမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအကြီးအသေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှအမျိုးသမီးတွေလည်းပါဝင်ထမ်းဆောင်ခွင့်ရတဲ့အကြောင်းဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်နဲ့တွေ့ဆုံမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined
ဘမွေးလူဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့သူတူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရန်ရေးကြည့်ပါတယ်ဟုတ
်ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတယ်မှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥပမာပြေကပထမဦးဆုံးကျမတို့ကြည့်ကြမယ်ဆို American စစ်တပ်မှာ American စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
American စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တခုပေါ့နော်နောက်ထပ်တခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုးကောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနည်းနိုင်ငံကြ ాయి ဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်းတင်းမွေ့မွေ့ပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနန်းနဲ
့
ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်သင့်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျမအထင်ပါတယ်ဆိုတော့ရောက်မလို့ပြောတာပ
ါအခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နဲ့နေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
အခုကဆက်ဆခြင်းပဲရှိပါသေးတယ်အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီအရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်ဒါပေမဲ့များသွားမဲ့သူက medical ပတ်သက်ပြီးတော့ပဲလောက်တယ်အခုကျတော့ပို့ပြီးတော့ military specialty တွေမှာသူတို့ရောက်လာပါပြီဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ဘတ်4ဘတ်ဆင်ရှိသွားပြီ ਨੇ တူတယ်အခုဆိုလို့ရှိရင်ပထမပတ်စင်ကပိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပိုမူကြီးလေးမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကနေစစ်တင်တန်းဆင်ပြီးတော့ပိုမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆော့ဆော့ကပိုလောင်းတင်တန်းဆင်တဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆင်ခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျွန်မတော့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျွန်မတော့တွေ့နိုင်မယ်လို့ကျွန်မကပါတွေ့ကျင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကနာမှာကျွန်မ share လုပ်ချင်လို့ပါ
စစကပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပိုလောင်းမြို့သမီးတွေနဲ့လေမျှဝေခြင်းနဲ့ဆိုရခါကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအဖြစ်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျွန်မ US Army တဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ high school ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျွန်မကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တဲ့ရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မှတ်ပဲဖြစ်တာဟိုကျွန်မ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျွန်မတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျွန်မခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီ American စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှမျိုးရှိတာပေါ့เนาะတခုက theory နောက်တခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှမျိုးလုံးလိုပါတယ်ဆိုတော့ جماعه အတွက်ကဆိုလို့ရှင် جماعه cadet ကနေပြီးတော့စပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ جماعه second lieutenant ဖြစ်သွားတဲ့အခါမှာ جماعه က جماعه platoon leader جماعه မှာပထမဆုံးအုပ်ချုပ်62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာ جماعه တွေရန်အတွေ့အကြုံပုံများလာတာပေါ့เนาะအဲ့ဒါဆိုတောင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တယ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျွန်မအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းမြတ်ဦးဆောင်နိုင်တာပေါ့
ဆောစောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေးနဲ့လက်တွေးနဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်မသိချင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုပ်နေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျှော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူဘူးတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကြတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖွဲ့ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများအားကိုချင်းချင်းပြီးတော့ဒါပြန်ပြီးတော့လုပ်ပေးရတယ်ဟုတ်တယ
်ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American တွေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ဆို America မှာဒီ feminism ဆိုတဲ့ကန္တာကိုလှုပ်တဲ့အခါမှာများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ပဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီတဲ့ခေါင်းဆောင်မှုဥစားတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့ တဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူး။သူတို့ရဲ့တဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မအဲဒါပို့ပြီးတော့ထျောက်တယ်။ Authentic leadership ပေါ့နော်
။အဲ့လိုပေါ့နော်။အနောက်နိုင်ငံကအမျိုးသမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလို့ဖို့စ조사တာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်လျောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဘာများဥပမာပြလို့ရမလဲရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသွင်ကတမျိုးယောက်ျားတွေလုပ်တဲ့ဥစ္စာအားလုံးလုပ်နိုင်တယ်မစ်ရှင်ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သွင်ရနည်းနည်းယောက်ျားနဲ့တစ်ခါလေကျရင်မတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် ਨੇ top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်အများသောအားဖြင့်အမျိုးသားတွေသူတို့ဘာသူတို့ခေါင်းထဲမှာစဉ်းစားသူတို့ဒုစားလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးတကူခေါင်းဆန်ပြီးတော့လုပ်တယ်ဒါပေမဲ့အဲ့ဒီတကူခေါင်းဆန်ပြီးတော့လုပ်တဲ့အခါကျတော့ကိုက input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းတွေအများကြီးပါလာတဲ့အခါကျတော့ကိုလုပ်တဲ့ decision ကပို့ပြီးတော့ခိုင်းပါတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာတာဟုတ်ကဲ့
ပို့မှုကြီးဒေါက်တာမီမီဝင်းဘတ်နဲ့တွေ့ဆုံမင်းမြန်ကအပိုင်းနှစ်ကိုရှေ့သတင်းဘက်အမျိုးသမီးကန္တာမှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေအကြောင်းအမေရိကန်မျိုးသားအာဂါသစူဇန်အဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ။ပထမဆုံး NASA ရဲ့2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေကိုကြည့်အောင်ပါ
2018ခုနှစ်တည်းမှာအပြည်ပြည်ဆိုင်ရာအာကာသစခန်း International Space Station ပေါ်မှာသိပ္ပံသုတေသနပြုလုပ်ခဲ့တဲ့စမ်းသပ်မှုပေါင်း190ကျော်ပါတယ်အဲ့ဒီထဲမှာကမ္ဘာရာသီလူတိုင်းနာအစား Neutron Jerry လေ့လာတာနောက်ပြီးတော့ Dark Matter ဆိုတဲ့အမှောင် Drop ပေါ့နော်အဲ့ဒါတွေရှိမရှိလေ့လာတဲ့သုတေသနတွေအများကြီးပါပါတယ်အပြည်ပြည်ဆိုင်ရာအာကာသစခန်းမှာ Peggy Whitson ကအမျိုးသမီးအာဂါတာရေမှုအနေနဲ့288ရက်နေခဲ့ပြီးတော့အကြာဆုံးနေထိုင်ခဲ့တဲ့စံချိန်ကိုတင်ခဲ့ပါတယ
်။ NASA ကတခြားဂျူရီစီကိုလွှတ်တင်ထားတဲ့ဂျူရီတွေ2018ခုနှစ်မှာဘယ်အချိန်တွေရောက်နေပါပြီလဲ
။စနေဂျူပေါ်ဝဲပြီးတော့တိတ်ပန့်အချက်လက်တွေပို့နေတဲ့ကက်ဆီနီဂျူတူဟာလောင်စာစွန့်အင်ပုံသွားတဲ့အတွက်ဂျူတူကိုစနေဂျူပေါ်ကိုပြစ်ချလိုက်ပါတယ်။73နှစ်ကြာလုပ်ခဲ့တဲ့အလုပ်ကအောင်မြင်စွာပြီးသွားပြီဆိုတဲ့အထိမ့်မှန်နဲ့သူတို့ကြီးညာပါတယ်။နောက်တစ်ခုကတော့အင်ကာဂျိုစင်းရင်2019ခုနှစ်အရောက်လွတ်ဖို့အစဉ်အသင့်ပြင်နေကြလို့အင်ကာဂျိုပေါ်မှာ curiosity စက်ရုပ်လေးကယခုအချိန်မှာသိပ္ပံအချက်လက်များဆက်လက်ပြီးပို့ရရှိပါတယ်။ကဘာနဲ့လဆိုရင်မိုင်ယာ2000ခွဲပဲရှိပါတယ်။အာနေနဲ့ကဘာကြလို့ရှိရင်မိုင်ပေါင်း63တန်းဝေးပါတယ်။ဒီနေဆက်ကြဝလာရဲ့အစွန်းနဲ့ကဘာတော့မိုင်ပန်းထောင်ပေါင်း9000ကျော်ဝေးတဲ့ဟာမှာမမိကြမယ်ထင်ပါတယ်ဒီ voyager 1နှစ်လွန်ခဲ့တဲ့အနှစ်40ကလွှတ်လိုက်တဲ့အချိန်မှာရွှေနဲ့လှုပ်ထားတဲ့ဓာတ်ပြားလေးထည့်ပေးလိုက်ပါတယ်အဲ့ဓာတ်ပြားလေးထဲမှာဗမာလိုမင်္ဂလာပါလို့နှုတ်ခွန်းဆက်စကားလေးပါပါတယ်အဲ့တော့ဘဲအချိန်ဘဲနေရာမှာလူသားတွေလောက်မဟုတ်လို့ရှိရင်လူသားတွေတဲ့ပို့ပြီးအတိညာဉ်ရှိတဲ့တက်ရှိသရွာများဒီ voyager 1နှစ်နှစ်ကိုတွေ့ခဲ့လို့ထုတ်ကြည့်နိုင်တယ်ဆိုလို့ရှိရင်ဒီအတန်နေကြားမယ် voyager ဂျိုးတူနှစ်ခုကအခုဆိုလို့ရှိရင်နေဆက်ကြဝလာရဲ့အစွန်းကိုကျော်သွားပြီးတော့အခုတိုင်သိပ္ပံအချက်လက်များကိုပို့လျက်ရှိပါတယ်ဒါအလွန်တရာမှကိုအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါတယ်နောက်တစ်ခုကတော့ Tesla ကထုတ်တဲ့ကုမ္ပဏီဟာ SpaceX ဒုံးပျံတိဆောက်တာ15နှစ်ကြာခဲ့ပါပြီ အာကတရင်မှုဆက်အစားအစာတွေပစ္စည်းတွေထည့်ပေးလိုက်တဲ့အပိုင်းဟာဒုံးမြန်ရဲ့အပေါ်ဆုံးအဆင့်မှာရှိပြီးတော့အောက်ဘက်ကတော့ဒီဒုံးမြန်ကြီးကိုလွတ်တင်တဲ့ဟာဖြစ်ပါတယ်လွတ်တင်တဲ့ဟာအရင်တုန်းကပြန်မတုံးတော့ဘူးအခုကျတော့လွတ်တင်လိုက်တဲ့ဒုံးမြန်ကိုမူလလွတ်တင်တဲ့စင်ပေါ်ကိုပြန်ရောက်အောင်ဒါမှမဟုတ်ထောင်ကြီးတစ်ခုပေါ်အသားလေးပြန်ရောက်အောင်ပြန်ထိန်းနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာအောင်မြင်တဲ့အတွက်သုံးပြီးသားဒုံးမြန်အခွင့်အရေးကိုပြန်တုံးလို့ရပါတယ်နာဆာရဲ့နောက်ထပ်အစီအစဉ်တွေကတော့နေဆက်ကြဝလာရဲ့ဂျူရီတွေကအကြီးဆုံးဂျာတပရီဂျူရဲ့အောက်ကာပြန်ပေါ်မှာပေါ့နော်ဒါရေတွေလည်းရှိနိုင်တယ်တက်ရှိသရွာတွေလည်းရှိခဲ့တယ်လို့ထင်တဲ့အတွက်အဲ့ဒီအပေါ်ကိုဂျိုဒုများလွှတ်ဖို့ဒီနှစ်စပြီးတော့စီစဉ်နေပါပြီ။နောက်တစ်ခုကအာကာသယင်မှု12ဦးကိုဒီနှစ်ထဲမှာထပ်ပြီးတော့ရွေးထားပါတယ်။နောက်ဆုံးတိဆောက်ထားတဲ့ Space Launch System ဆိုတဲ့ဒုံးမြန်ကြီးနဲ့လဘော်ကိုဆင်းဖို့ပထမဦးဆုံးရွေးချယ်ထားတာဖြစ်ပါတယ်။ဒီအာကာသယင်မှုတွေပဲနောက်10နှစ်15နှစ်လောက်နေချင်းအင်္ဂါဂျူပေါ်ကိုတွားဖို့အတွက်လည်းဖြစ်နိုင်ပါတယ်။
2019ခုနှစ်မှာစေတိတ်ပံဆိုင်ရာတုတ်တက်မှုတွေကအတော့ကိုများပါတယ်။
စေတုတေသနာမှာလေးဖြတ်သွားပြီးတော့ကိုယ်လက်လှုပ်ရှားလို့မရတော့တဲ့အခြေအနေကိုပုံမှန်အတိုင်းပြန်လဲလှုပ်ရှားမှုရနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာစပြီးတော့စမ်းသပ်တာအောင်မြင်ပါပြီ။နောက်စေတုတေသနာဤပညာမှာမျိုးရိုးဗီဇာနဲ့ပါလာတဲ့ယောဂဝိညာဉ်ကိုကုဖို့ဤပညာတွေတိုးတက်လာပါတယ်။ကင်ဆာယောဂတို့နှလုံးယောဂတင်မဟုတ်ဘဲနဲ့မိခင်ရဲ့ဝန်းထဲမှာရှိတဲ့ဒရေသားလေးမှာယောဂကို DNA ကိုခွဲစိတ်ပြီးပြန်ပြီးတော့ဗီဇာကိုပြောင်းပေးတဲ့ဤပညာနဲ့မွေးလာမဲ့ကလေးကျမ်းမာလာအောင်လုပ်တဲ့ဤပညာကိုစပြီးစမ်းတာအောင်မြင်ပါပြီ။နောက်တစ်ခုကတော့တက်ရှိသရွာတွေဒီကိုလုံးဘယ်လိုဒီဆောက်ထားလဲဆိုတဲ့တက်ရှိသရွာစက်ကလစီတွေမြေပုံကိုဇီဝဤပညာရှင်တွေစတင်ပြီးတော့ရေးဆွဲมาဖြစ်ပါတယ်။လူသားတွေရဲ့ကလစီပေါင်းကတန်းထောင်ပေါင်း30 40လောက်ရှိပါတယ်။အဲ့ဒါကိုတစ်ခုချင်းစီကလစီဖွဲ့စည်းပုံတွေကိုတေးချာချာမြေပုံကြီးတစ်ခုလို့ဖြန့်ပြီးကြည့်လို့ရတဲ့ဟာကိုစပြီးတော့သူတို့စူးစမ်းနေပါပြီ။
ဤပညာဆိုင်ရာထူးထူးခြားခြားတိုးတက်မှုတွေလည်းဒီနှစ်မှာပဲတွေ့ရပါသေးတယ
်။အင်တာနက်ပေါ်မှာကျွန်တော်တို့ပစ္စည်းဝယ်တဲ့အခါငွေချေတဲ့စနစ်ကိုတယ်လီဖုန်းပေါ်ကနေဖြစ်ဖြစ်ကွန်ပျူတာပေါ်ကနေဖြစ်ဖြစ်ဝယ်တဲ့အခါဝယ်တဲ့လူရဲ့မျက်နှာပုံပန်းသဏ္ဍာန်မြင်မှတာလေငွေချေနိုင်တဲ့ဤပညာကိုစပြီးတော့သုံးကြည့်နေပါပြီ။နောက်တစ်ခုကတော့ဆယ်လူလာဖုန်းဆယ်ဖီရိုက်တဲ့ပုံစံမျိုးလိုပဲကင်မရာတစ်မျိုးထွင်ပါတယ်။ပတ်ပတ်လည်းမြင်ကွင်းတစ်ခုလုံးကိုရိုက်နိုင်တဲ့ကင်မရာကိုဒီနှစ်စပြီးတော့စမ်းပြီးတော့ရောင်းအောင်ရောင်းနေပါပြီ။နောက်တစ်ခုကတော့နေရောင်ကနေတရားစစ်တပ်ထုတ်တဲ့ဆိုလာပြားတွေပေါ့နော်။အဲ့ဒီဆိုလာပြားတွေကနေရောင်ကနေပြီးတော့တရားစစ်တပ်ထုတ်နိုင်တဲ့ပမာဏအလွန်ကျွန်းရလို့ရှိရင်25ရာခိုင်နှုန်းပဲရပါတယ်။ဘာလို့လဲဆိုနေရထုတ်တဲ့အနီးအောက်ရောင်ကြီးအဝေးဆုံးနေရာရောင်ကြီးတွေကြတဲ့အခါကျအပူရောင်ကြီးတွေဖြစ်တဲ့အတွက်အဲ့ဒီကနေပြီးတော့မှဒီတရားစစ်ဆွမ်းအင်ထုတ်လို့မရသေးပါဘူး။50ရာခိုင်နှုန်းလောက်အထိလျှက်စစ်ဆွမ်းအင်ကိုတန်းပြောင်းနိုင်ဖို့အတွက်ကိုအခုနီးတစ်မျိုးထွင်ပါတယ်။အလီအောက်ရောင်ကြီးကနေအပူပြောင်းလိုက်မယ်။အရန်ကိုပူလာတဲ့1000စင်တီဂရိတ်လောက်အထိကိုပူသွားတဲ့အထိအောင်လုပ်ပြီးတော့မှအဲ့ဒီအပူကနေပြီးတော့လျှက်စစ်ဆွမ်းအင်ကိုပြန်ပြီးတော့ပြောင်းလို့ရတဲ့နီးပညာပါ။အဲ့ဒီပစ္စည်းလေးတွေကကာဗွန်နန်နိုကျူဘ်လို့ခေါ်ပါတယ်။အဲ့ဒါလေးတွေနဲ့လျှက်စစ်ထုတ်တဲ့ဆိုလာပြားကိုတီထွင်လို့ရပါပြီ
။ကွန်ပျူတာကိုယ်တိုင်ကိုပရိုဂရမ်ကိုကိုရေးပြီးကိုလုပ်ကိုကိုလှုပ်လာနိုင်ပါပြီ။
အဝေးပြေးလမ်းမကြီးပြေပေါ်မှာကုန်ကားကြီးတွေဆိုလို့ရှင်မောင်းတူမဲ့စမ်းတက်ပြီးတော့တီထွင်တာအောင်မြင်နေပါပြီ။လူရီယာကွန်ပျူတာရဲ့ program ကိုရေးပြီးတော့မှကွန်ပျူတာကိုအလုပ်လုပ်ခိုင်းပါတယ်။ကွန်ပျူတာကိုနိုင်ကသူ့ဟာသူ program ရေးပြီးအလုပ်လုပ်ပြီ။အဲ့ဒါပဲမှအရေးကြီးတယ်လဲဆိုရင်ဒီခုနကုန်ကားကြီးတွေမောင်းတဲ့အခါရှေ့မှာကားတစ်ခုကဖြတ်ဝင်လိုက်တယ်ဆိုလို့ရှင်မတိုက်အောင်ချက်ချင်းဆုံးဖြတ်ရတယ်။ဝင်မတိုက်အောင်လာနေတဲ့ဟာကိုဘလို့လုပ်ရမလဲဆိုတာကိုသူကိုယ်တိုင်စဉ်းစားပြီးတော့သူကိုယ်တိုင် program ပြန်ရေးပြီးတော့မှ तू ကမတိုက်အောင် break out မလားလမ်းကိုဖယ်မလားဆိုတဲ့ဟာကို तू ကစုံဖြတ်ချက်ချတာပေါ့နော်အဲ့ဒီဤပညာဒီနှစ်စအောင်မြင်လာပါပြီ
ဒီနှစ်ထဲမှာအစပြိုးလိုက်တဲ့ထူးခြားတဲ့တိုးတက်မှုတစ်ခုကတော့အပေါ်ဆုံးဖြစ်တဲ့ hydrogen ဓာတ်ငွေကိုအခဲဖြစ်အောင်စမ်းသပ်နိုင်ခဲ့တာပါ
ဟာဗတ်တက်ကတို့ယူပဗေဒနဲ့ဓာတုဗေဒသိပ္ပံပညာရှင်အဖွဲ့ကအပေါ်ဆုံးအနုမြူဖြစ်တဲ့ hydrogen ဓာတ်ငွေကိုအခဲသဘာဝဖြစ်အောင်ဒီ microscope အောက်မှာပြုလုပ်နိုင်ခဲ့တဲ့တချိန်ကြာလို့ရှင်အလွန်တရာသုံးဝင်တယ်လို့ပြောလင့်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဒေါက်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေမှာ ISIS Islamic စစ်သွေးကြွတွေရဲ့အခမ်းအနားဟာတမိုင်းအဖြစ်သာရှိနေတော့မှာပါဒါပေမဲ့သူတို့ဆက်လက်ရှင်တန်နေဖို့အတွက်အထက်လျောက်ကြိုးပမ်းနေကြမှာဖြစ်ပါတယ်အရေးကြီးတာကတော့သူတို့ပြန်ပြီးတော့စုဖွဲ့နိုင်ခွင့်မပေးဖို့နဲ့တခြားနေရာတစ်ခုမှာပြန်ပေါ်ပေါက်မလာစေဖို့ဖြစ်ပါတယ်လုံခြုံစိတ်ချစွာခိုးလုံနေထိုင်ခွင့်ရတဲ့အကြမ်းဖက်အဖွဲ့အစည်းတွေဟာကဘာနှံ့သူတို့ရဲ့အကြမ်းဖက်လုပ်ငန်းတွေကိုဖျန့်ကျက်နိုင်တယ်လို့ကျွန်ုပ်တို့ရဲ့အမိမြင်နဲ့ကျွန်ုပ်တို့ရဲ့မဟာမိတ်တွေကိုတိုက်ခိုက်လာနိုင်ပါတယ်9/11ဖြစ်ရအပါအဝင်1990ခုနှစ်တည်းအတွင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အယ်ခိုက်ဒါအကြမ်းဖက်အဖွဲ့ရဲ့လုပ်ရက်တွေကိုကျွန်ုပ်တို့မြင်တွေ့ခဲ့ရပြီးဖြစ်ပါတယ်အလားတူမကြာခင်ကဆိုရင်လည်းအီရတ်နိုင်ငံနဲ့ဆီးရီးယားနိုင်ငံတွေကနေ ISIS အကြမ်းဖက်အဖွဲ့လှုပ်ဆောင်ခဲ့တာတွေကိုမြင်တွေ့ခဲ့ရပြီးလို့အထူးတန်တမန်ကြီးတဦးလည်းဖြစ်အကြမ်းဖက်မှုနှိမ်နှီးညှိနှိုင်းဆောင်ရွက်သူနက်သန်ဆဲလတ်စ်ကအမေရိကန်ပြည်ထောင်စုအထက်လွှတ်တော်နိုင်ငံသားရေးရာပူးတွဲကော်မတီရဲ့ရှေ့မှောင်မှာပြောကြားခဲ့ပါတယ်။ဒီအချက်ကြောင့်အမေရိကန်ပြည်ထောင်စုဟာမြောက်အာဖရိကမှာရှိတဲ့လွတ်ဖော်ကံပဲနိုင်ငံတွေနဲ့လက်တွဲပြီးတော့ဒေတာရင်းအစိုးရအုပ်ချုပ်မှုနဲ့အလန်းကွာတဲ့နေရာတွေမှာအကြမ်းဖက်သမားတွေဝင်ရောက်မလှုပ်ရှားနိုင်အောင်လှုပ်ဆောင်နေပါတယ်။မြောက်အာဖရိကမှာအကြမ်းဖက်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုညှော်နှဲစေဖို့အတွက်နှုတ်နယ်သေးတဲ့တိုင်းပြည်တွေကိုစွမ်းဆောင်ရည်ရှိလာဖို့နဲ့အကြမ်းဖက်မှုတက်ဖြည့်ရေးကျွမ်းကျင်မှုရှိလာအောင်လှုပ်ဆောင်ပေးနေပါတယ်။အာဖရိကကလှုပ်ဖို့ကံပဲတိုင်းပြည်တွေကိုလည်းအမေရိကန်ပြည်ထောင်စုရဲ့အကူအညီကိုမှီခိုးစရာမလိုဘဲနဲ့အကြမ်းဖက်ဝါဒကိုကိုယ်တိုင်တက်ဖြည့်နိုင်တဲ့စွမ်းရည်ရှိလာအောင်ကျွန်ုပ်တို့ကလှုပ်ဆောင်ပေးလိုပါတယ်လို့တမ်မတ်ကြီးဆဲလက်စ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာမိတ်ဆွေနိုင်ငံတွေရဲ့အကြမ်းဖက်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးရေးတရားစွဲဆိုရေးစီရင်ဆုံးဖြတ်ရေးအစရှိတာတွေမှာစွမ်းဆောင်ရည်တွေတိုးလာအောင်လှုပ်ဆောင်ပေးနေပါတယ်။တရင်အချက်လက်တွေကိုမျှဝေပြီးတော့တန်တရားရှိတဲ့အကြမ်းဖက်သမားတွေရဲ့တွာလာမှုတွေရပ်တန့်သွားအောင်နေဆက်လုံခြုံရေးတွေတိုးတက်ကောင်းမွန်မှုအစတာတွေကိုလှုပ်ဆောင်ပေးနေပါတယ်။ကျွန်ုပ်တို့ရဲ့ကြိုးပမ်းမှုကအစွန်းရောက်မှုအကြမ်းဖက်အုပ်စုတွေအတွက်လူသစ်စုဆောင်းမှုတွေနဲ့အကြမ်းဖက်အယူဆတွေကိုဟန်တားဖို့ဖြစ်ပါတယ်။ကျွန်တို့အနေနဲ့ဥရောပကမိတ်ဆွေတွေတခြားလှုပ်ဖို့ကံပဲတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ဒီကြိုးပမ်းမှုကိုအကောင့်ထဲပေါ်နေတာပါ။အမေရိကန်ပြည်တော်စုအနေနဲ့ပစ္စည်းကရိယာတွေအရင်းအမြစ်တွေအများပြားကိုအသုံးပြုပြီးတော့မြောက်အာဖရိကကအစိုးရတွေနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်နေပါတယ်။ကျွန်ုပ်တို့ရဲ့လေ့ကျင့်သင်တန်းတွေအရင်းအမြစ်တွေကိုအကြမ်းဖက်သမားတွေရဲ့စစ်စင်ရေးတွေကိုဟန်တားဖို့အကြမ်းဖက်သမားတွေလို့တန်တရားရှိသူတွေကိုယုံတင်တရားစွဲဆိုဖို့နဲ့နေဆက်နေနမိတ်တွေကိုကာကွယ်ဖို့ဖြစ်ကြောင်းတမ်မကြီးဆဲလက်စ်ကပြောဆိုသွားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မြန်မာစီစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်မရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့သမ္မတသက်တမ်းကာလပထမနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်တဲ့အခွန်စနစ်ပြောင်းလဲတဲ့ဥပဒေကိုတောက်ကြနေကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒေါ်လာ 1.5 ထရီလီယံရှော့ကောက်မဲ့ဒီဥပဒေကိုအားလက်ရက်အတွက်ဖလော်ရီဒါပြည်နယ်ကိုမတော်ရောက်ခင်မှာပဲဝါရှင်တန်မှာလက်မှတ်ရေးထိုးလိုက်တာပါခရစ်စမတ်မတိုင်ခင်မှာဒီအခွန်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခြင်းနေခဲ့တာလို့လည်းသူကပြောပါတယ်သူ့ကိုဂရိမတီတဲ့လူလို့ပြောမှမျိုးကိုမလိုလားပဲအခုတော့သူပေးထားတဲ့ဂရီအတိုင်းလုပ်ခဲ့ပြီလို့သတင်းတောက်တွေကပြောပါတယ်ဒီမိုကရက်လက်တော်အမတ်တွေကတော့ဒီအခွန်စနစ်သစ်ဟာချမ်းသာတဲ့လူရန်စားတွေအတွက်သာအကျိုးရှိမှာဖြစ်ပြီးလူမှုအတွက်တော့တိတ်ထူးကြမှာမဟုတ်ဘူးလို့ပြစ်တင်ဝေဖန်ခဲ့ပါတယ်နျူကလ িয়ার နဲ့ပယ်ရင်းတဲ့ဒုံးကျည်ဆန်းသတ်မှုတွေကြောင့်မြောက်ကိုရီးယားဆူရပေါ်ကုလသမဂ္ဂလွန်ခြုံရေးကောင်စီကပိတ်ဆို့တန်ခတ်မှုသစ်တညီတညွတ်ထဲထပ်မံချမှတ်လိုက်ပါတယ်အရင်တုန်းကလိုပဲမြောက်ကိုရီးယားဆူရရဲ့ရန်လိုတဲ့ဆောင်ရွက်မှုတွေနဲ့ကိုက်ညီတဲ့နိုင်ငံတကာပိတ်ဆို့တန်ခတ်မှုတွေကိုဆက်ချမှတ်သွားမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုညွှန်ညွှန်းပြောဆိုခဲ့ပါတယ်ဒီနေ့အတွင်းချမှတ်ခဲ့တဲ့ပိတ်ဆို့တန်ခတ်မှု၃ခုပေါ်အခြေခံပြီးတော့အခုအဆိုပြုချက်တစ်ခုထပ်မံချမှတ်လိုက်တာလည်းဖြစ်ပါတယ်ခရစ်စမတ်နေ့မှာဆန်ဖရန်စစ္စကိုကနိုင်ငံခြားခီးသွားတွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီးတော့အမေရိကန်အမျိုးသားတဦးကို FBI အမေရိကန်ထောက်လှမ်းရေးဌာနကဖမ်းဆီးခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်မိုဒက်စတိုကအသက်26နှစ်အရွယ်ရှိသူကိုဒီသတင်းပတ်အစောပိုင်းမှာပဲဖမ်းဆီးခဲ့တယ်လို့ FBI ကတောက်ကြနေ့မှာကြေညာခဲ့ပါတယ်
စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ7942တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.